ပြီးခဲ့တဲ့ဇန်နဝါရီ19ရက်နေ့ကအစိုးရဟာအာဂရီလိုက်စားမှုတိုက်ဖြတ်ရေးဥပဒေကိုစရုပ်ထအကျင့်ပြင်ဆင်သည့်ဥပဒေကြမ်းကိုအများပြည်သူသိရှိလေ့လာအကြံပြုနိုင်မှုထုတ်ပြန်ပေးလိုက်ပါတယ်။သိမကြသေးခင်နိုဝင်ဘာ23ရက်နေ့ကနိုင်ငံတော်သမ္မတဦးထင်ကျော်ဟာအငြိမ်းစားဗိုလ်ချုပ်ဦးအောင်ကြည်ဦးဆောင်နဲ့အာဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်အသစ်ကိုဖွဲ့စည်းတာဝန်ပေးလိုက်ပြီးနောက်ပိုင်းအခုဥပဒေပြင်ဆင်မှုမူကြမ်းထုတ်ပြန်လိုက်တာပါ။ပြောရရင်မြန်မာနိုင်ငံမှာအာဂရီလိုက်စားမှုတိုက်ဖြတ်ရေးနဲ့ပတ်သက်ပြီးဥပဒေပြဋ္ဌာန်းပြီးတဲ့အချိန်ဥပဒေပါပြဋ္ဌာန်းချက်အတိုင်းအာဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဖွဲ့စည်းခဲ့ပြီးတာ၄နှစ်ခွဲကျော်ကြာလာတဲ့အချိန်တိတ်ပြီးအလုံးမဖြစ်တာအာဂရီလိုက်စားမှုတွေဖြစ်မြဲတိုင်းဖြစ်နေတာနဲ့ပတ်သက်လို့နိုင်ငံရေးသမားတွေရောပြည်သူတွေကပါစိတ်ပြက်လက်ပြက်ဖြစ်နေတာအတော်ကြာပါပြီ။အခုဒေါ်စန်းစုကြည်ဦးဆောင်တဲ့ NLD အစိုးရလက်ထက်အရင်ကော်မရှင်ဟောင်းနေရာမှာကော်မရှင်အသစ်ကိုအစားထိုးလိုက်တဲ့အပြင်ဥပဒေကိုပါပြင်ဆင်တော့မှာမို့မြန်မာနိုင်ငံရဲ့အာဂရီလိုက်စားမှုတိုက်ဖြတ်ရေးထိထိရောက်ဖြစ်လာတော့မှာလားဆိုပြီးမျှော်လင့်စရာတွေရှိလာပါတယ်။ခုဒီပိုင်းအဲ့ဒီအကြောင်းလေ့လာသုံးသပ်တင်ပြသွားပါမယ်။
အာဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌအဖြစ်တာဝန်ပေးခံရတဲ့ဝင်ကြီးဟောင်းဦးအောင်ကြည်ဟာကိုကျင့်တရားအရအရင်ဆက်အာဏာရှင်ခေတ်စစ်ဗိုလ်ချုပ်တွေထဲမှာကိုကျင့်တိတ်ခါကောင်းမွန်သူဆိုပြီးရှာရှာပပချီးကျူးခံရတဲ့ပုဂ္ဂိုလ်တယောက်လည်းဖြစ်ပါတယ်။ကော်မရှင်ဥက္ကဋ္ဌအဖြစ်ခန့်အပ်ခံရပြီးသတင်းမီဒီယာတွေကိုဖြေကြားတဲ့သူ့ရဲ့အင်တာဗျူးတွေကိုကြည့်ရင်သူဟာအာဂရီလိုက်စားမှုတိုက်ဖြတ်ရေးပြဿနာကိုနားလည်တဲ့သူတကယ်ပဲတိုက်ဖြတ်မယ်လို့တန်တိတ်တန်ချထားသူဖြစ်တယ်ဆိုတာမြင်တွေ့ကြရမှာပါမီဒီယာတွေကိုဖြေကြားချက်အရဥအောင်ကြည်ကအာဂရီလိုက်စားမှုပြဿနာဆိုတာဟာလူပေါင်းတောင်းချီတိမ့်ချီပတ်သက်နေတဲ့လက်ပေးလက်ယူမှုတည်တည်မွှမွှလေးတွေကြီးပဲမဟုတ်တဲ့အကြောင်းတကယ်အရေးကြီးတာက Grand Corruption လို့ခေါ်တဲ့နိုင်ငံတကာနိုင်ငံရဲ့အရင်းအမြစ်ကြီးတွေဆုံးရှုံးတဲ့ကိစ္စတန်ဇာတာတွေဆုံးရှုံးနေတဲ့ကိစ္စဖြစ်ကြောင်းဒီလိုအာဂရီလိုက်စားမှုကြီးတွေထဲမှာ institution ကြီးတွေပါဝင်ပတ်သက်မှုရှိနေတဲ့ကြောင်းဒီလိုကိစ္စမျိုးကိုကင်တွယ်ရမှာဖြစ်ကြောင်းပြောပါရယ်လက်ရှိအာဂရီလိုက်စားမှုတိုက်ဖြတ်ရေးဥပဒေဟာတိုင်ကြားသူရှိမှကင်တွယ်ရတဲ့ကိစ္စဖြစ်တာကြောင့်ဒါကိုဥပဒေမှောက်ကိုပြင်ဖို့လိုတဲ့အကြောင်းဥပဒေမပြင်ရင်အာဂရီလိုက်စားတယ်လို့ဘလောက်နာမည်ထွက်ထွက်ကော်မရှင်ကဘာမှမလုပ်နိုင်တဲ့အကြောင်းလက်ရှိအာဂရီလိုက်စားမှုတိုက်ဖြတ်ရေးလုပ်ငန်းစဉ်မှာအောက်ခြေကဝန်ထမ်းတွေလောက်ကိုပဲထောင်ချတာအပြစ်ပေးအရေးယူတာမျိုးတွေ့နေရလို့မထီရောက်ကြောင်းပြောပါရယ်သူ့အနေနဲ့တာဝန်ထမ်းဆောင်ရတဲ့အခါအချက်၃ချက်ကိုဦးစားပေးလုပ်ကင်သွားမှဖြစ်ကြောင်းပထမကတော့လက်ရှိကြဲကြဲပြန့်ပြန့်ဖြစ်ပေါ်နေတဲ့ပုံမှန်အာဂတိလိုက်စားမှုမျိုးမဖြစ်ပေါ်အောင်တားဆီးကာကွယ်တာဖြစ်ကြောင်းဒုတိယကတော့ Grand Corruption လို့အကြီးစားမျိုးကင်တွယ်တာငွေကြေးခွာချမှုမျိုးကိုဖော်ထုတ်တာဖြစ်ကြောင်းတတိယကတော့တမျိုးသားလုံးကိုအရှက်ရစေတဲ့ CPI index မှာနှိမ့်ချနေပြီးနိုင်ငံမျက်နှာပြက်နေရတဲ့ကိစ္စဖြေရှင်းရမှာဖြစ်ကြောင်းပြောဆိုပါရယ်
။ကော်မရှင်ဥက္ကဋ္ဌဦးအောင်ကြီးရဲ့ပြောဆိုချက်မှာလက်ရှိ၃ချိန်ပြင်ဆင်ထားပြီးဖြစ်တဲ့အာဂရီလိုက်စားမှုတိုက်ဖြတ်ရေးဥပဒေအလုံးမဖြစ်ဘူးဆိုတဲ့အချက်ပါပါတယ်။အခုစရုပ်ထားချိန်ပြင်ဆင်မဲ့မူကြမ်းမှာရောဘလို့အချက်လက်တွေပါတယ်။ဒါအာဂရီလိုက်စားမှုတိုက်ဖြတ်ရေးအတွက်တကယ်အလုံးဖြစ်မဲ့အချက်တွေလားဆိုတာအရင်ဆန်းစစ်ကြည့်ဖို့လိုပါတယ်။ငွေမူလအာဂရီလိုက်စားမှုတိုက်ဖြတ်ရေးဥပဒေကို2013ခုနှစ်ဩဂုတ်လ9ရက်နေ့ကပြဋ္ဌာန်းခဲ့တာဖြစ်ပြီးပုံမှန်83ခုပါဝင်ပါတယ်။၄နှစ်ကျော်အတွင်းအချက်နည်းနည်းပပလောက်ကို3ချိန်ပြင်ဆင်ပေးခဲ့ပြီးဖြစ်ပါတယ်။အခု4ချိန်မြောက်မှာတော့အချက်ပေါင်း21ချက်အထိပြင်ဆင်ဖို့ရထားတာတွေ့ရပါတယ်
။အာဂရီလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်16ပုံမှန်ခွဲဂါကြီးအခုလိုအစားထိုးပြင်ဆင်ဖို့ရထားတာတွေ့ရပါတယ်။ဂါကြီးအာဂရီလိုက်စားမှုမျိုးကိုစုံစမ်းစစ်ဆေးဖော်ထုတ်ရန်ကိစ္စနှင့်ဆက်လင်း၍တိုင်ကြားချက်သို့မဟုတ်ရရှိသည့်တည်င်းအရာလိုအပ်ပါကကြိုတင်ထောင်လန်းစုံစမ်းစီခြင်းစုံစမ်းစစ်ဆေးရေးအဖွဲ့နှင့်ပနာမစစ်ဆေးရေးအဖွဲ့တို့အားစုံစမ်းစစ်ဆေးစီပြီးတွေ့ရှိချက်အစီရင်ခံစာကိုတင်ပြစီခြင်းဆိုပြီးဖြစ်ပါတယ်။ဒီအချက်ဟာငွေမူလဥပဒေပါပြဋ္ဌာန်းချက်နဲ့အတော်လေးကိုခြားနာပါတယ်။ငွေပြဋ္ဌာန်းချက်မှာတိုင်တဲ့သူရှိမှတိုင်လာမှကော်မရှင်ကအလုပ်လုပ်လို့ရနိုင်တာမျိုးပါ။အခုဥပဒေကျမ်းမှာတော့တည်င်းရရဲဆိုယုံနဲ့တင်ကြိုတင်ထောင်လန်းစုံစမ်းနိုင်တာမို့အာဂရီလိုက်စားမှုတိုက်ဖြတ်ရေးမှာအတော်လေးထိရောက်လာနိုင်ပါတယ်။ဒါနဲ့မကသေးပါဘူး။ပုံမှန်ဆက်ကွန်ဇာမြင့်စွဲမှာလဲအာဂရီလိုက်စားမှုရှိကြောင်းကြော်စောတည်င်းတရရက်ကိုကော်မရှင်ဒီတည်င်းပေးပို့ချက်အဖြစ်သတ်မှတ်နိုင်သည်ဆိုပြီးထည့်သွင်းမှုရထားပါတယ်။ဒီအချက်ဟာအာဂရီလိုက်စားမှုကိုတိုက်ဖြတ်ရမှာအတော်လေးကိုထိရောက်နိုင်ပါတယ်။ပုံမှန်လစာဝင်ငွေပဲရှိတဲ့နိုင်ငံဝန်ထမ်းတယောက်သူရတဲ့လစာနဲ့မလျော်ညီတဲ့ပိုင်ဆိုင်မှုတွေရင်းနှီးမြှုပ်နှံမှုတွေရှိလာပြီးဆိုကော်မရှင်ကစပြီးထောင်လန်းစုံစမ်းနိုင်ပြီဆိုတဲ့သဘောပါ။န Now take ye chi yetaka, Boma, Nasaku, Dissin Jabba. Nasaku, Nidu Maso, Kailo no Adam Shibe, Bogo da Utia, Nina Yan Domaho, Gondi, Jessin Yan Yue Yi, E Uberiba, Jimut Kukugo, Julon di Hudolagan, Agri Liza Mutin, Jewa, Chanda la di Hudolagan, Mamakan the Limpe Bojin, Dine Danjin Pujang, Jimut Tinsha, Sien Jin Kayali. Todugo chala temabodo, Tongdan chame yami pi, Widale chame nidi subi, tibare. Nago ubrema, mamamagan dione, Tongdan ane ti chanainamu, didure madaye on, low tarit the bomb you pinidi, a kulu didan short chop disin lighting up ti, didure, yea wumu, dying large on, lampwink bedalu, kissivare. Dabin, boma, don't set chow, cowgui, disin gemma. Gomshin ha pitonsu suya apwe ye, the bodu ni jenne, young weary, puezi quint, bitare dre, agri laizamu, dite dago, the nangalo a dine dane, de debian yet, sang yen I made, the bod, dreaming jarabare.
Pinsime uri janema, sozo at demiagre at chedwe bien, agri laizamu loaded, a suya da won shidu de maga, nangangamalo, gomining ne, pogligari guba, you name at chedile, bawe mare. Dabin, denalo gisam yuma, mamamagan lobi, a suyang wiji bana, tiganina moody at work, a yeu nine pinsin gemule, tedwin tavale. Along with Chongunda jilaye, a good ubri jaye, a diga chedigo, piatananga ye, commission okta uongi in it, grand correctionlo, a jiza moody kinduera, wiji, kawa chamu mu potoda, lonema, pibi, the muda longo, sheyazi there. Transparency, international, a poiga, nissin, tobiane, CBI index man, nejanilo. Nanga Mena Pianya Kisagule, Pishin I Way Shini Bajao, Dibiala Yabane.